drone တပ်ဖွဲ့ကိုတိဆောက်ဖို့အတွက် American dollar 1 billion အသုံးပြုလိုတယ်လို့ Ukraine အစိုးရကနေပြီးတော့ပြောလိုက်ပါတယ်။နောက်ဆုံးနည်းပညာတွေကိုအသုံးပြုထားတဲ့ drone တပ်မတော်တရက်ကိုတီထောင်ဖို့အတွက်အစိုးရအနေနဲ့ပိုင်းပြတ်ထားပြီးဖြစ်တယ်လို့ Ukraine အစိုးရရဲ့ digital နည်းပညာပြောင်းလဲဆိုင်ရာဝန်ကြီး Mikhailo Fedorov ကနေပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။ဒီနှစ်အကုန်ပိုင်းမှာတော့သူတို့ရဲ့အားထုတ်မှုနဲ့တန်ဖိုးကိုမြင်ရပါလိမ့်မယ်လို့လည်းသူကပြောဆိုထားပါတယ်။ဒီနှစ်ထဲမှာပဲ drone ယာဉ်ပြန်မှုကတိခောက်ခင်ဗျာ။ဒီနှစ်ထဲမှာပဲ drone ယာဉ်ပြန်တပ်မှုကတထောင်ကျော်ရှိလာမယ်လို့ Ukraine အစိုးရဘက်ကနေပြီးတော့မျှော်လင့်ထားတာပါ။စစ်ပွဲရဲ့အဆင့်အသစ်တရမကြာခင်စတင်လိမ့်မယ်လို့လည်းဝန်ကြီး Fedorov ကသတိပေးပြောဆိုပါရယ်။တမီယိုကျလက်နက်တွေနဲ့နှိုင်းရှင်လိုက်တဲ့အခါမှာ drone တွေကကုန်ရကျူးနှက်တဲ့လက်နက်ဖြစ်တယ်လို့ drone နဲ့တိုက်ပွဲဝင်နေသူတွေကယူဆကြပါရယ်။ကိုယ့်ဘက်ကအသက်ဆုံးရှုံးရမယ့် NLA လဲနေပါလို့ပဲတမီယိုကျလက်နက်တွေထက်ပြစ်မှတ်ကိုပိုပြီးတော့တိကျကျပစ်ခတ်နိုင်တာမို့လို့ Ukraine ကနေပြီးတော့ဒီ drone တွေကိုပိုပြီးတော့အားကိုးအားထားပြုလာတာဖြစ်ပါရယ်။တင်ကားရီနဲ့တန်ချက်ကားတွေကိုဖျက်ဆီးနိုင်အောင်တင်မကပဲနဲ့စစ်မြေပြင်ရဲ့အနေထားကိုပါပုံဖော်ပြောင်းလဲပေးနိုင်တယ်လို့ဆိုပါရယ် drone စစ်ပွဲရဲ့အောင်မြင်မှုကထပ်တလဲလဲလေ့ကျင့်တိုက်ပွဲဝင်ပြီးတော့စစ်မြေပြင်နဲ့လျော်ညီစွာထိုးထွင်းတီထွင်ဖန်တီးနိုင်တာပဲဖြစ်တယ်လို့ Ukraine ရဲ့ drone တပ်မှူး Geo Kondo ကပြောဆိုထားပါရယ်ခင်ဗျာ